မြန်မာနိုင်ငံမှာ73စီစည်းတွေဆက်ပြီးတက်လာတာကြောင့်ရန်ကုန်မန္တလေးနဲ့တချို့မြို့ကြီးတွေကတက္ကစီအငှားယင်မောင်းအများစုခါထွက်ချေမကိုက်တော့ပဲအလုပ်ရနာလိုက်ကြရပါတယ်။တချို့တက္ကစီပန်းရှင်တွေဆိုရင်ကားတွေရောင်းပြီးတခြားလုပ်ငန်းတွေပြောင်းလုပ်ကုန်ကြပြီလို့တက္ကစီယင်မောင်းအသင်းတွေက VOA ကိုပြောပါတယ်။73စီစည်းကဒီကနေ့မလ3ရက်နေ့မှာတလီတာကိုကျပ်2000ကျော်တဲ့အထိဈေးတက်နေပါတယ်။ဒီအခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကုချောချောသိန်းကပြောပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံမှာ73စီဈေးတွေတဖြည်းဖြည်းတက်နေတာဒီနေ့မလ3ရက်နေ့မှာဆိုတလီတာကိုကျပ်2000ကျော်အထိဈေးတက်သွားပါတယ်။ရန်ကုန်မြို့မှာဓာတ်ဆီ95တလီတာဈေးကညနေပိုင်းမှာ2150ကျပ်အထိရောက်ခဲ့ပါတယ်။အခုလို73စီဈေးတွေတက်နေတာကြောင့်အငှားယင်မောင်းအလုပ်ကအရင်လိုအဆင်မပြေတော့ဘူးလို့ရန်ကုန်ကတက္ကစီယင်မောင်းတွေကပြောပါတယ်။တက္ကစီငှားစီးတဲ့သူနေသွားသလိုစီစည်းနဲ့အုံနာကတွေကြောင့်အမျက်ကြံဖို့ရုန်းကန်နေရတယ်လို့ရန်ကုန်မီတာတက္ကစီယင်မောင်းများအသင်းကကိုထူးခန့်အောင်ကပြောပါတယ်။ဒီန
ေ့မင်းတက်လာအနေကြတော့ကိုရှာသမ ्या အခုလို့ပဲစီစည်းတဲ့တွေရောက်နေတော့ဒီနေ့မနေ့ဖြစ်တဲ့ဆိုင်ကြီးကျူးစီစည်းဆိုရင်1930ခန့်ခုံးတက်သွားတယ်ဗျာ။အရင်တော့ဆိုရင်ကျွန်တော်တည်းကို5000လောက်ကြာပြီပေါ့5000လောက်ဆိုရင်စီးရအများဆုံးကုန်က1000-2000ဆိုတာအလုံးပေါ့အခုကျတော့ကျွန်တော်တို့5000ကြာတယ်ဆိုစီးရ2000ဝယ်လောက်ဖြစ်သွားပြီအုံနာကြီးနှုတ်လိုက်တဲ့ဆိုရင်ကိုတော်ကဘာမှမရှိတော့ဘူးဒီအုံနာရတာတော့ဒီလိုလေဟိုကားပြည့်စုံစရိတ်ပါညာမြင့်တဲ့တယ်ဆိုရင်တစ်ရက်ကို1800တောင်းတဲ့လူကြီးဖြစ်ရတာ
အမြတ်မကြံတဲ့အတွက်တချို့တက္ကစီရင်မောင်းတွေကားပိုင်ရှင်စီကားပြန်အပ်ကြတာတွေရှိနေတယ်လို့မန္တလေးတိုင်းအငှားယင်အသင်းကကုသားငယ်က VOE ကိုပြောပါတယ်
ဒီမှာဘာဖြစ်လဲဆိုတော့ရေးပြောလိုက်ပြီဆိုရင်အဲ့ဒီဟာဈေးများတယ်ဆိုတဲ့အနေအထားတစ်ခုကိုကျွန်တော်များများပြောနေကြကျွန်တော်တို့ကလည်းဘာဖြစ်နေလဲဆိုတော့အခုကျွန်တော်ခုနဒီနာသွားရင်ဒီဟာအဖြစ်ကတသောင်းခွဲပြီးတော့ထဲမှာသွားလို့ရနေတဲ့ဒေသရောက်နေတယ်ခုနဒီနာကိုကျွန်တော်ဈေးပြောလိုက်ပြီဆိုရင်ဈေးဟုတ်လားဆိုပြောပြီးတော့ဟုတ်တယ်ချောက်အဲ့ကျွန်တော်တို့တော့ဘာပြန်လုပ်ရလဲဆိုတော့အမဘလောပေးတင်လို့လည်းအမပေးကြည့်ပါသူတို့ဈေးပေးခိုင်းရတဲ့ဒေသမှာရောက်ကျွန်တော်ရန်ကုန်မှာကျွန်တော်မိတ်ဆွေရှိပါတယ်သူတို့ဆိုတဲ့ဒီတစီတို့တို့ဖြစ်ပေကားတဲ့အတားတွေရှိတယ်။တို့မန်လေးမှာဆိုတဲ့တက္ကစီလုပ်ငန်းတွေကကားတွေတော်တော်များများတို့ပြောင်းရောင်းတာတွေရှိပါတ
ယ်။တက္ကစီလုပ်ငန်းထောင်ထားတဲ့သူတွေလည်းလုပ်ငန်းပြောင်းလုပ်တာတွေရှိနေတယ်လို့သူကပြောပါတယ်။မြို့ပေါ်ကအငှားယင်တက္ကစီတွေတွေမကဘဲရန်ကုန်နေပြည်တော်မန္တလေးမုံရွာစကိုင်းကချင်းစသဖြင့်တမျိုးနဲ့တမျိုးစုပေါင်းပြီးဆွဲနေတဲ့တက္ကစီလုပ်ငန်းတွေလည်းဓာတ်ဆီဈေးတက်လို့ရင်းစည်းကားတွေတက်နေပါတယ်။ရန်ကုန်မြို့မှာအငှားယင်လိုင်စင်နဲ့ပြည်ဆွဲနေတဲ့တက္ကစီစီးရေက9000နဲ့8000ကျားမှရှိတယ်လို့တက္ကစီအသင်းအဖွဲ့တွေက VUE ကိုပြောပါတယ်။တက္ကစီအငှားယင်ထဲမှာ CNG သဘာဝတန်ငွေထက်ပြီးမောင်းလို့ရတဲ့ကားတွေကအခုလိုဓာတ်ဆီတွေဈေးတက်နေချိန်မှာတွဲချေကြိုက်တယ်လို့ပြောကြပေမဲ့လည်းသဘာဝတန်ငွေထက်ဖို့စိုက်မှအချိန်ပေးပြီးဆောင်ရတာအုံနာကပို့ပေးရတာတွေကြောင့်တိတ်တော့အကြောင်းမထူဘူးလို့တက္ကစီရင်မောင်းတို့ကပြောပါတယ်။မြန်မာနိုင်ငံကတချို့နေရာတွေမှာလုံခြုံရေးမတည်ငြိမ်တာလမ်းမဆက်သွယ်ရေးပြတ်လောက်တာတွေကြောင့်မြို့ကြီးတွေထဲစာရင်အရင်ကတည်းကဓာတ်ဆီဈေးအစာပေါင်းများစွာတက်နေတာပါပြီးခဲ့တဲ့တစ်ပတ်ကဆိုရင်ကချင်ပြည်နယ်ပူတော်ဘက်မှာဓာတ်ဆီတကားလမ်းကိုကျပ်4000အထိဈေးတက်ခဲ့ပါတယ်ကမ္ဘာပေါ်မှာလောင်စာဆီအဓိကတင်ဖို့ရောင်းချတဲ့နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာကြောင့်ကမ္ဘာရေနံဈေးနှုန်းလည်းမြင့်တက်နေပါတယ်ခင်ဗျာ